အောက်တိုဘာလ12ရက်နေ့ကဒီနှစ်ပေါင်း20ကျော်အကြာမှာတရုတ်သမ္မတတပ်ဦးအနေနဲ့နီပေါ်နိုင်ငံကိုတရုတ်သမ္မတရှီကျင်းပင်သွားခဲ့တဲ့ပထမဆုံးကြိမ်ဒီချစ်ကြည်ရေးခီးစဉ်မှာတော့တရုတ်နိုင်ငံအကူအညီနဲ့ဟိမဝန္တာတောင်တန်းကိုဖျက်ကျော်ဖောက်လုပ်မဲ့ရထားလမ်းတိဆောက်ရေးသဘောတူညီချက်လက်မှတ်ရေးထိုးနိုင်ခဲ့တာကြောင့်ဒေတာရင်းတရုတ်နိုင်ငံရဲ့ဩစာလွှမ်းမိုးမှုပိုပြီးကြီးမားလာမှာဖြစ်ပါတယ်။ဒီအကြောင်း VOA သတင်းတောက် Antenna Pass Richer New Delhi ကပေးပို့ထားတဲ့သတင်းလွှာကိုကိုရဲမင်းထွန်းကပြောပြမှာပါရှင်။
ဒီမဝန်တဲ့တောင်တန်းကိုဖျက်ကျော်ပြီးညပေါ်နိုင်ငံအတွင်းထိရထားလမ်းဖောက်လုပ်မဲ့တရုတ်နိုင်ငံရဲ့စီမံကိန်းဟာတောင်အရှဒေသတွေတရုတ်တို့အတွင်းကြကြဝင်ရောက်နိုင်ဖို့ဖန်တီးပေးမှာဖြစ်သလိုအိန္ဒိယနိုင်ငံနာမဟာဗျူဟာယတရုတ်ဩဇာလွှမ်းမိုးနိုင်မှုလည်းမြင့်မားလာစေမှာပါဒီလိုရင်မှန်းချက်ကြီးမားတဲ့စီမံကိန်းဟာအများကအနိကဆောင်ကြည့်ခံရမယ့်စီမံကိန်းတစ်ခုလည်းဖြစ်ပါတယ်တရုတ်နိုင်ငံရဲ့ရဝန်းတစ်ခုလမ်းတစ်ခုကဘာလမ်းစီမံကိန်းအောက်ဆောက်လုပ်မဲ့ဒီရထားလမ်းဖောက်လုပ်မှုကိုအိန္ဒိယတို့စိုးရိမ်နေတဲ့ဤသူနေပေါ်ပြည်သူတွေအကြားလဲသဘောထားကွဲပြားနေကြပါတယ်ဒီစီမံကိန်းကြောင့်အာရှအင်အားကြီးနှစ်နိုင်ငံအကြားရှိတဲ့နေပေါ်နိုင်ငံငယ်လေးအတွက်ဖွံ့ဖြိုးတိုးတက်ရေးကိုပဲဖြစ်ပေါ်စေမလားအကျွမ်းနွန်နဲ့နှစ်သွားစေမလားဆိုတဲ့အမြင်တွေကွဲပြားနေတာပါအထက်တစ်ဆယ်ပါဝင်တဲ့သဘောတူညီချက်ထဲဟိမဝန္တာကော်ရီဒါလမ်းကြောင်းဟာအရေးကြီးဆုံးအချက်ဖြစ်ပါတယ်အဲ့ဒီနေဇာဖြစ်ကျော်ရထားလမ်းဟာတိဘက်ကနေကတ္တမတူအဲ့ဒီကမှအိန္ဒိယနေဇာကလုံမနေအထီရှိလျားမှာဖြစ်ပါတယ်ကတ္တပတူသရီဘူဗန်တက္ကသိုလ်ကဝီဂျန္ဒရခါခီကဒါဟာအကြီးအကျယ်ပြောင်းလဲမှုတစ်ခုလို့မြင်ပါတယ
်တမိုင်းနဲ့ဆွဲလာတဲ့ဆန်ပါရာဒိုင်းပြောင်းလဲသွားပါပြီမနေ့ကထီတော့ကျွန်တော်တို့ကတောင်ဘက်ပိုင်းကိုပဲဂရုထားပြီးကြည်တာလေအခုရှီချင်းဖင်းလဲလာရောမြောက်ပိုင်းတကားကြီးလဲပွင့်သွားရောပေါ့
ကုန်းတွင်းပိတ်နီပေါ်နိုင်ငံဟာကုန်းသွယ်ရေးနဲ့ကူးလူသွားလာရေးလမ်းကြောင်းတွေအတွက်တောင်ဘက်ကအိန္ဒိယနိုင်ငံကိုပဲအားကိုးလာခဲ့ရတာပါ။နိုင်ငံဆက်ဆံရေးပြောင်းလဲကောင်းမွန်လာနေတဲ့အခြေအနေတွေရင်းနှီးမြှုပ်နှံမှုအတွက်တရုတ်ဘက်ကပိုပြီးရင်းလာခဲ့ရပါတယ်။တရုတ်တို့ကလည်းနီပေါ်တို့ရွေးနိုင်မဲ့တခြားလမ်းတွေဖောက်လုပ်ပေးပြီးအိန္ဒိယအပေါ်မိခွန်နေရမှုကိုရှော့ချပေးဖို့ကတိတွေလည်းပေးလာနေတာပါ။တရုတ်သမ္မတရှီကနီပေါ်ဟာအိန္ဒိယချင်းကောင်းလို့လည်းဆိုပါတယ်။
尼泊尔历来是中国的好邻居、好朋友、好伙伴。
尼泊尔人哈，这个人也印尼人搞人也批吧嘞。今朝因为那个批交买两江工业队地场比了，尼泊尔人和工人被人 landlock 批的呀个呢，工人十三年的 land link 人员都去批，将来比尼泊尔也苗人家一个个 let we account 还破皮吧没。
ဒီနီပေါ်အစိုးရအစဉ်ဇက်ကတော့တရုတ်တို့ရဲ့ကမ်းလှမ်းချက်ကိုတတိထားတုံ့ပြန်ခဲ့ပေမဲ့လက်ရှိအာဏာရနီပေါ်ကွန်မြူနစ်ပါတီအစိုးရကတော့ကမ္ဘာလမ်းစီမံကိန်းနဲ့စိတ်ရောကိုယ်ပါပါဝင်နေခြင်းခဲ့တာပါနီပေါ်ဝန်ကြီးချုပ်ခေပီရှာမာအိုလီရဲ့ရွေးကောက်ပွဲအကြိုကတိပေးချက်တွေနဲ့တရုတ်တို့နဲ့စီးပွားရေးလုပ်ငန်းချက်တွင်လုပ်ဖို့အချက်လဲပါဝင်ခဲ့ပါတယ်အရင်အစိုးရကရက်ဆိုင်ထားခဲ့တဲ့တရုတ်တို့တည်ဆောက်ခဲ့တဲ့ American Dollar 1.5 Billion တန်ဖိုးရှိတဲ့ရေအားလျက်စစ်စီမံကိန်းတစ်ခုကိုလည်းပြန်လည်အသက်သွင်းပေးခဲ့ပါသေးတယ်အခုရထားလမ်းကိစ္စကတော့နီပေါ်မှာအထူးလူပြောများတဲ့ကိစ္စတစ်ခုဖြစ်လာခဲ့ပါတယ်။2015ခုနှစ်အတွင်းအိန္ဒိယကနီပေါ်ရဲ့အဓိကကုန်သွယ်ရေးလမ်းကြောင်းကို9လကြာပိတ်ပင်ခဲ့လို့နီပေါ်တို့ကုန်ပစ္စည်းပြတ်လပ်လို့ဒုက္ခရောက်ခဲ့ရတဲ့ကြောင့်ဒီရထားလမ်းဟာအိန္ဒိယပေါ်မိခိုနေရမှုကိုရှော့ချနိုင်တဲ့ကိစ္စလို့မြင်လာကြပါတယ်။တာမန်ပြည်သူများကလမ်းကြောင်းတွေချိတ်ဆက်တဲ့ကိစ္စကိုအကောင်းမြင်နေစင်မှာပဲလေလာသုံးသပ်သူမရီဂျန္ဒရာခါကီကတော့ဒီလောက်ကြီးကြီးတဲ့စီမံကိန်းတွေကိုနီပေါ်တို့တက်နိုင်မှာမလားဆိုပြီးတန်တရားလည်းရှိနေပါတယ်
။တရုတ်ကကျွန်တော်တို့ကိုအတိုးနဲ့ချင်းမှုတွေပေးမှာပါ။ဒါပေမဲ့နီပေါ်ဟာစီးပွားရေးကတိတ်ကိုချွတ်ချုံကြနေတဲ့နိုင်ငံဖြစ်လို့ဒီချင်းမှုတွေကိုပြန်ဆက်နိုင်မဆက်နိုင်ဆိုတာကမေးခွန်းထုတ်เสียပါ။ဒီကိစ္စအတွက်နီပေါ်ကနိုင်ငံရေးပါတီတွေလူမှုအသိုက်အဝန်းတွေနဲ့လူအဖွဲ့အစည်းတွေကြားသဘောထားကွဲနေကြပါတယ်။
ကမ္ဘာလမ်းစီမံကိန်းဟာကိုလိုနီအသွင်ပုံတံတားသာဖြစ်တယ်လို့ပြောထားတယ်။အိန္ဒိယနိုင်ငံအတွက်ကတော့နီပေါ်နိုင်ငံတဲ့တရုတ်တို့ထိုးဖောက်ဝင်ရောက်နိုင်တာဟာတစ်ချိန်ကနောက်ဖေးကျန်းလို့ပြောနေတဲ့နီပေါ်ကိုသူတို့ဆုံးရှုံးရမယ်သဘောဖြစ်နေပါတယ်။ညူဒေလီကသူတေတီမနွာဂျိုရှီကအခုလို့ပြောပါတယ်
။နီပေါ်ပေါ်အသာစီးရာသာခဲ့တဲ့အချက်ကိုထောက်ပြီးပြောရရင်တရုတ်တို့အခုလို့ဩဇာတက်ရောက်လာတာဟာကျွန်တော်တို့အတွက်ထိခိုက်ပါတယ်။တရုတ်တို့ကပါကစ္စတန်နဲ့နီပေါ်လိုနိုင်ငံတွေမှာပတ်စံတွေအများကြီးသုံးနေတယ်ဆိုရင်ဒါစီးပွားရေးကြောင့်မဟုတ်ပဲမဟာဗျူဟာရေးဆိုင်ရာလှုပ်ဆောင်ချက်ပဲဆိုတာသိကြပါတယ်
။အိန္ဒိယတို့ကလည်းဘီဟာပြည်နယ်ကနေကတ္တမတူအထိရထားလမ်းဖောက်ပေးမယ်လို့ပြောထားပေမဲ့စီမံကိန်းတွေတိတ်တိတ်ကွေးလုံးနေတယ်လို့ဝေဖန်ခံနေရတာပါ။ ကနေ့အထိတော့ဒီပေါ်နိုင်ငံနဲ့အရင်ကအိန္ဒိယကဆောက်လုပ်ပေးထားတဲ့35ကီလိုမီတာသာရှိတဲ့ရထားလမ်းတစ်စင်းသာရှိတာကြောင့်အခြေခံအဆောက်အအုံဖွံ့ဖြိုးရေးအရေးတကြီးလိုအပ်နေတဲ့နီပေါ်လိုနိုင်ငံငယ်လေးအတွက်တရုတ်တို့ကပေးရလာတဲ့အခွင့်အရေးဟာငြင်းပယ်ဖို့ခက်ခဲကြောင်းပါခင်ဗျာ။